ဆရာနာတေမူကံကွယ်ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေပါတယ်ဒီကနေ့ဟာကဆုံလာပြီနေ့ဘုရားဘာသာတလေထုံတန်းတွေအရာညောင်ရီသွန်းပွဲတော်ကျင်းပတဲ့နေ့ဖြစ်တာကြောင့်ဒီကနေ့မှမြန်မာပြည်သူတွေကညောင်ရီသွန်းရင်ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေပြုခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့ကဆုံလာပြီနေ့မှာတော့ဘုရားဘာသာတလေထုံတန်းဆင်လာအရာဖျားကြောင်းငန်ဒီမှာညောင်ရီသွန်းပွဲတော်တွေကျင်းပကြလေးရှိပါတယ်ဒါပေမဲ့ဒီကနေ့မြန်မာနိုင်ငံမှာတော့ဆရာနာတင်ထားတဲ့အချိန်ဖြစ်လို့ဖျားရီပေါ်မှာညောင်ရီသွန်းဆူတောင်းတဲ့သူတွေကအရင်နှစ်တွေကလိုတိတ်မတွေ့ရပါဘူး။လမ်းမတွေပေါ်မှာတော့ဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ညောင်ရီသွန်းတပိတ်တွေဆင်နွှဲကြပါတယ်။ရန်ကုန်မြို့မြောက်ကလာပါမြို့နယ်မှာရန်ကုန်ကမြို့နယ်ပေါင်းစုံဆန္ဒပြစစ်ကြောင်းနဲ့ရန်ကုန်တပိတ်စစ်ကြောင်းကြီးတချို့ပူးပေါင်းပြီးတော့အင်အား100ကျော်လောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထပ်မင်းဖမ်းဆီးခံခဲ့ရပါတယ်
။မြန်မာတပိတ်အောင်မိတ်ဆိုပြီးလက်ဆွဲတဲ့ NDT ကဟောနိုင်ဦးမယ်ဒီလိုတပိတ်ကစိုက်ပြီးတော့အလေးထက်တာရှိပါလေ။နောက်တော့တပိတ်ကြီးကမဆိုတော့နောက်ကလာတယ်မှာအားလုံးတပိတ်ကြီးလုပ်တယ်ပေါ့နော်။ဆန္ဒပြကြီးကဖြိုခွဲခံရတယ်။တပိတ်ကပြီးတိတ်နေကြအောင်သူ့ကိုခံလိုက်ရတယ်။သူ့ကိုခံလိုက်ပြီးမှသူအဖမ်းခံရတာ3ရက်လောက်တော့ပါသွားတယ်။
ဆရာချုပ်ရေးကြေညာထားတဲ့လှိုင်းတာယာနဲ့တကုံမြို့တင်မြောက်ပိုင်းမြို့နယ်တွေမှာလည်းပျောက်ကြားတပိတ်ဆေးနီတပိတ်တွေလုပ်ခဲ့ကြပါတယ်။မန္တလေးတိုင်းစင်ကိုင်မြို့နယ်တွေကပလိမ့်မြို့မှာလည်းလူဝင်အား100လောက်ကညောင်ရီသွန်းပွဲတော်ပြုလုပ်ပြီးခြိတက်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။ရှေးခေတ်နန်းတွင်ဝစ်စုံအစဉ်တစားတွေဝစ်ဆင်ထားတဲ့ဝင်းမင်းကနေဦးဆောင်ပြီးအဝီးစည်းမှာကြာနေတဲ့ခွေးနေကြီးတကောင်ငရဲပြီကနေထွက်ပြေးလွတ်မြောက်လာလို့တိုင်းသူပြည်သားများသတိထားကြပါဆိုပြီးဝင်းမင်းကရှေ့ကနေရွတ်ဆိုပြီးအနောက်ကမောင်းထူပြီးတော့ဆန္ဒပြခဲ့ကြတာပါအ
ဝီးစည်းမှာကြာနေတဲ့ပေါ့ဖော်လက်ကန်ထုတ်ခွေးနေကြီးတကောင်ဟာဆိုရင်မမြေမှာအင်မတန်မှသူဘူတောင်းရနေပါလေခင်ဗျာ
နောက်ကလိုက်ပြီးတော့ခြိတက်ကြသူတွေကလည်းညောင်ရီအိုးကိုခေါင်းပေါ်မှာရွက်လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပြပါတယ
်ဝင်ကြီးရဲ့ပေါ်မောင်းနေရတော့ရှေ့ဆုံးအောင်ထွက်တယ်ပေါ့ရှေ့ဆုံးအောင်ထွက်ပြီးအဲ့နောက်မှာတော့ဘောင်ရီသွန်းမပန်းဦးကြီးကရတယ်လေအဲ့မှာကျွန်တော်ကလည်းဟိုလက်သုံးချောင်းထောင်လဲဟိုတခြားကြီးကျော်တာတော့မပါဘူ
းမန္တလေးတိုင်းနဲ့ကပဲမြင်းညံမြို့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်ဒီကနေ့မှာတော့ကြီးကျော်တန်းကြီးရှိော်ပြီးခြိတက်ဆန္ဒပြတာမျိုးမလုပ်နိုင်ခဲ့ပေမဲ့ကဆုံလာပြည့်နေ့အချိန်မှညောင်ရီသွန်းတပိတ်တွေကိုရက်ကွက်အလိုက်လမ်းအလိုက်လျှက်တည့်ပြက်လုပ်နိုင်ခဲ့ကြတယ်လို့ဒေသခံကပြောပြပါတယ
်မင်းကျန်ကလေမင်းနဲ့ပေါ့နော်ခက်ခဲတယ်ပြောရမယ်ပေါ့နော်ဟိုတပိတ်လူကြီးစုကအရန်ခက်ခဲတဲ့အချိန်တွေကမှဟိုကိုနီကိုဟန်နဲ့ပေါ့နော်ရက်ကွက်အလိုက်နေရာအလိုက်တင်းအလိုက်သူ့အတူတူလေးပေါ့နော်ခြေတဲ့တိုင်းမလုပ်ဘူးအဲဘာဘာကကြောင်းသားကြီးကနော်ဟိုဒီတိုင်းဟိုလက်ဖိတ်ဆိုင်တပိတ်ပုံစံမျိုးအဲအဲ့လိုတပိတ်လုပ်တယ်ညောင်ရင်သွင်းတပိတ်လုပ်တယ်အိမ်သွင်းတပိတ်လုပ်တယ်အဲ့လိုတပိတ်ကြတော့ဤတူကတော့ရှိကြတယ်ဒီတော့ရဒီနေ့တော့အညာရည်သွန်းတပိတ်တော့အများဆုံးလောက်ကြရဲပြည်ကျော်တန်းတော့မပါဘူ
းမုံရွာနဲ့ဘူးတလီမျိုးတွေဘက်မှာတော့ညောင်ရည်သွန်းတပိတ်တွေလောက်ခဲ့ကြပါတယ်ရေးစင်ဆန္ဒပြမိတဲ့ဖားကန်ဒဝဲလောင်းလုံးနဲ့နောက်မန္တလေးမျိုးတွေမှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ဈာကပဲအစင်လာမပြတ်အာနာရှင်ဆက်ကျင်ကြောင်းတပိတ်စစ်ကြောင်းတွေထွက်ပြီးဆန္ဒပြကြပါတယ်ကလေးမုံရွာမြိုင်ကြောင်းမဲညောင်ဦးဒဇယ်နဲ့နန်းခမ်းမျိုးတွေမှာလည်းဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးတော့လောက်ကြပါတယ်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းဒီကနေ့မိုးသီးထန်တဲ့ကြားကပဲမြို့လုံးကျွတ်ဆရာနာရှင်စန့်ကြီးထွက်ဆန္ဒပြကြပါတယ်။ရှမ်းကချင်ပလောင်စတဲ့တိုင်းရင်းသားပေါင်းစုံညီညွတ်မှုကိုပြသတဲ့အနေနဲ့တိုင်းရင်းသားထိမ့်မတ်အလံတွေကိုကင်ဆောင်ပြီးတော့လူရ300ကျော်လောက်လှည့်လည်ခြိတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားနေချိန်မှာပဲစာတင်ကြောင်းတချို့မီးလောင်တာစာတင်ကြောင်းတွေအနီးမှာဘုံးကွဲတာအပါအဝင်စာတင်ကြောင်းရဲ့နေရန်တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းရေးသားဆန္ဒပြကြတဲ့ဆေးနီတပိတ်တွေနဲ့လည်းဆန့်ကျင်ဆန္ဒပြကြပါလိမ့်ရှင်
။မဆုမွန်ပြောပြပေးကြပါခင်ဗျာ။